ဒီမှာငါရဲ့ခိုင်ခင်မြန်မြန်ပိုင်းကမတိမငြိမ်ချင်နေကြအောင်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်ဆက်လက်ထွက်ပြေးနေကြဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကတတိပေးလိုက်ပါတယ
် There are obviously there's into the hundreds of thousands of Rohingyas still in Myanmar and we want to be
ဒီမှာငါတို့မှာတောင်းနဲ့တောင်းနဲ့ချီရရင်းကြတွေရှိနေစေဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြေစားလိုတဲ့အကြောင်းလူသားရေးစာနာမှုနဲ့အရေးပေါ်အကူအညီပေးရင်ညီလေးစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်ပေးမှုချို့မတ်လိုကော့ကပြောဆိုလိုက်တာပါလူဝနေသူတွေအတွက်အကူအညီပေးဖို့ဒီနေ့စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလအထိ၆လသာခမန်းကြီးအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်တယ်လို့လည်းမကြာခင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်ပေးမှုချို့ကစစ်စစ်နိုင်ငံဇနီးဘာမျိုးကကုလသမဂ္ဂရုံးချုပ်မှာတင်းတောက်တွေကိုပြောဆိုလိုက်တာပါအဲဒီနေ့မြောက်ပိုင်းကရေကင်းစကန်တွေကို AIC ဆွေးနွေးအုပ်စုကဩဂုတ်လ25ရက်နေ့ကစီမင်းတက်ခဲ့ပြီးနောက်ဆက်တွဲအင်ဂျီနီယာအနာဝင်ရဲ့စစ်စင်ရေးချာမှဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာတန်းဝဲကျော်နေပြီလို့လည်းကုလသမဂ္ဂကခံမှန်းထားပါတယ်ဒီခေတ်ဒီနေ့ကမတိမငြိမ်ချင်းနေကြောင်းနိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေရမှာမနေ့ကလည်းအမေရိကန်အောက်လုပ်တော်မှာရိုဂျာအီးကျန်းမာဘွဲတစ်ခုချင်းပါခဲ့တာပါကျန်းမာဘွဲမှာသက်ဆိုကစုတူဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုနှစ်တောင်နိုင်ငံကြားဝန်ကြီးပက်ထရစ်မာဖီကတော့ရခိုင်ပြည်နယ်ကအချက်တဲကိုဒိဋ္ဌချင်းကပ်ဖို့နဲ့ပြည်အပြည့်အေးအေးပါရီကအချင်းတွေကိုပုံမဆိုးရအောင်တွန်းအားပေးရရောက်နိုင်ကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်